ထိုင်းမြန်မာနယ်စပ်ကအွန်လိုင်းရာဇဝတ်ဂိုင်းနေရဲ့လက်ထဲကိုကျရောက်နေတဲ့မော်ရိုကိုနိုင်ငံသား22ယောက်လွတ်မြောက်ရေးကိုကူညီပေးပါလို့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ Isodet Road ကထိုင်းဝန်ကြီးချုပ်ဆက်တာတာဖစ်စင်ကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဌာနထိုင်းစစ်တပ်ထိုင်းထောက်လိုင်းရေးဌာနနဲ့ဘန်ကောက်မြို့တော်မှာရှိတဲ့မြန်မာတန်ရုံးအပါအဝင်ဌာနမျိုးစုံကိုဘန်ကောက်မြို့တော်ကမော်ရိုကိုတန်ရုံးကမေလ18ရက်နေ့ကတရားဝင်စာပေးပို့ပြီးတော့အကူအညီတောင်းခဲ့ပေမဲ့ထူးခြားမှုမရှိတာကြောင့်ထိုင်းဝန်ကြီးချုပ်စီကိုအကူအညီတောင်းဖို့ဆုံးဖြတ်ခဲ့တာလို့လည်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်။ထိုင်းနိုင်ငံကအွန်လိုင်းဈေးကွက်ဆိုင်ရာလုပ်ငန်းတစ်ခုမှာလုပ်ငန်းဝင်ကိုစဝင်ဝင်ခြင်းလကတလကိုအနည်းဆုံးဘတ်3,600ရမယ်လို့ပြောပြီးတော့နိုင်ငံဖြတ်ကျော်ဒူးစရိုက်လုပ်နေတဲ့တရုတ်ဂိုင်းကွဲကသူတွေကမော်ရိုကိုနိုင်ငံသားတွေကိုဖျားယောင်းခဲ့တယ်ဆိုတာကိုရှင်းပြထားပါတယ်။အဲ့ဒီဂိုင်းကပြန်မေးဆွဲပြီးတော့ငွေညှစ်တဲ့အခါမှာတော့မော်ရိုကိုနိုင်ငံသား9ယောက်ကဆွေမျိုးတွေကငွေပေးလို့ဧပြီလတုန်းကလွတ်လာပေမဲ့ကြံတဲ့သူတွေကတော့ဆက်ပြီးတော့အဖမ်းခံနေရဆဲဖြစ်ပါတယ်။အဲ့ဒီလူတွေကိုညာပြီးတော့ခေါ်တော့ကတော့ဟောင်ကောင်၊ထိုင်ဝမ်နဲ့ထိုင်းနိုင်ငံတွေကိုသွားလည်မဲ့ခီးသွားဟဲ့ဧည့်သည်တွေဖြစ်နေဟန်ဆောင်ပြီးတော့ဖိလစ်ပိုင်ကနေထွက်လာပြီးလှေနဲ့မြန်မာဘက်ကိုသွားခဲ့ကြတာဖြစ်ပါတယ်ရှင်။